စကိုင်းတိုင်းကမ်းပလူခရိုင်တွေကကမ်းပလူမြို့နယ်နဲ့ကျွန်းလာမြို့နယ်တွေမှာ2023ခုနှစ်ဇန်နဝါရီလထဲမှာပဲကျေးရွာ17ရွာမိရှို့ခံခဲ့ရပါတယ်။ကလေးငယ်3ဦးအပါဝင်ဒေသခံပြည်သူ15ဦးတပ်ဖြတ်ခံခဲ့ရပါတယ်။ဖမ်းဆီးခံထားရသူတချို့လည်းရှိသလိုတောင်းနဲ့ချီတဲ့ဒေသခံတွေဟာစစ်ဘေးကနေတိမ်းရှောင်နေကြရဆဲဖြစ်ပါတယ်။ဒီအကြောင်းအပြည့်အစုံသတင်းပေးပို့ထားတာကိုကိုဝင်းခံမောင်ကပြောပြပေးပါမယ်ရှင်
။ကမ်းပလူခရိုင်တွင်းကကမ်းပလူမြို့နယ်နဲ့ကျွန်းလာမြို့နယ်တို့မှာဇန်နဝါရီလအတွင်းမြန်မာစစ်တပ်ရဲ့နေမြေရှင်းလင်းစစ်ကြောင်းတွေဝေရောက်ပြီးကျေးရွာ17ရွာကိုမိရှို့ခဲ့တယ်လို့ကမ်းပလူမြို့နယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးနေစင်လက်ကအခုလိုပြောပါတယ
်ဇန်နဝါရီလအတွင်းမှာကမ်းပလူမြို့နယ်မှာတော့စုစုပေါင်းအင်ဂျီ103လို့ပေါ့နော်ကျွန်းလာမြို့နယ်မှာတော့186လို့ပေါ့တကယ်လုံးသာဆိုရင်289လို့ကျွန်တော်တို့ဒီပါဖာဘကကောက်ယူထားတဲ့စည်ရင်ရပေါ့နော်မိရှို့ခံလိုက်ရတာပေါ့စုစုပေါင်းပေါ့နော်ဒီကျွန်းလာမြို့နယ်ရောကမ်းပလူမြို့နယ်ရောဒီဟိုပေါ့စုစုပေါင်းရွာပေါ့17ရွာလောက်တော့ရှိနေပြီ။နောက်ရှိကြတာပြီးတော့စစ်ကြောင်းဝင်တိုင်းတရားပုံဖန်တော်တာရှိနေပြီးတော့ရှေ့ရနေပြီးတော့မှဒီလူသားတိုင်းနေနဲ့တုံးချပြီးတော့မှသူတို့လိုတဲ့နေရာရောက်ရင်ပြတ်လွတ်ပြေးလိုက်တာတွေရှိတယ်။တချို့ကျတော့လည်းအလိုဟိုပြတ်မလွတ်ခဲနဲ့ဖမ်းဆီးထားတာရှိနေပါဘူ
း။မီးရှို့ခံရတဲ့ရွာတွေကညောင်စင်ကြီး၊အောင်ရန်ကင်း၊တရက်တော်၊မြင်သာဦး၊တောင်ရစိတ်၊ချောင်းကြား၊ထမ်းမင်ကုန်း၊ညောင်ကုန်းအင်းမဂုံနှင်းရှို့ရွာတွေဖြစ်ပါတယ်။မြန်မာစစ်တပ်ကကမ်းပလူခရိုင်တွင်နေမြေရှင်းလင်းစစ်ကြောင်းအတွင်းမှာကျေးရွာတွေအတွင်းကဒေသခံတွေရဲ့စပားတင်း1000ကျော်ကိုယူသွားသလိုစပားကြီး62လုံးနဲ့စစ်ရှောက်တဲ30လောက်ကိုမိရှို့ဖျက်ဆီးသွားတယ်လို့ဒေသခံတွေနဲ့ဒေသအတွင်းချက်လက်တွေကိုကောက်ယူနေတဲ့အဖွဲ့တွေကပြောပါတယ်။ဒီတလအတွင်းကမ်ပလူမြို့နယ်ငားမြောင်ရွာကမိသားစု10ဦးကိုစစ်ကောင်စီကဖွဲ့ပေးထားတဲ့ပြူစောတိအဖွဲ့ကတပ်ဖြတ်ခဲ့တယ်လို့လည်းသူကပြောပါတယ်။စစ်တပ်ရဲ့နေမြေရှင်းလင်းစစ်ကြောင်းဝင်ရောက်စဉ်ဖမ်းဆီးတပ်ဖြတ်ခံခဲ့ရတာကကမ်ပလူနယ်ကျွန်းလာမြို့နယ်နှစ်ခုမှာ9ဦးရှိပြီးကမ်းပလူခရိုင်တွင်ဇန်နဝါရီမှာစုစုပေါင်း15ဦးတပ်ဖြတ်ခံခဲ့ရတယ်လို့လည်းပြောပါရယ်။အဲ့ထက်မှာကလေးငယ်3ဦးပါဝင်တယ်လို့ကူးနေစင်လက်ကအခုလို့ပြောပါရယ်
။ဒီတလပိုင်း9ရက်နေ့ကဒီကျွန်းလာမြို့နယ်ကြာရကံမှာလည်းဒီအသက်30အရွယ်ရှိတဲ့ကိုမီမီအောင်ပေါ့နော်ကြာရကံရွာကတတ်ခံလိုက်ရတယ်။နောက်ပြီးတော့အသက်58နှစ်အရွယ်ရှိတဲ့ဦးထွန်းလသူလည်းတတ်ခံရတာပေါ့။နောက်ပြီးတော့ဒီကမ်းပလူမြို့နယ်တွေကဆိုရင်လည်းဒီရှန်ကုန်ကျေးရွာကဥမောင်ထွန်းဆိုတဲ့လူပေါ့နောက်ခါကျတော့ဒီတဲပင်ပင့်ပါကျေးရွာကကိုကျော်စိုးမိုးကလေးကတော့အဲ့ဒီမြောင်ကျေးရွာမှာဒီတစ်ခါလာရတဲ့ဒီ6နှစ်အရွယ်ကလေးတယောက်ပါတယ်7နှစ်အရွယ်ကလေးတယောက်ပါတယ်15နှစ်အရွယ်ကလေးတယောက်ပါတယ်ကလေးတို့တော့တက်ခါရ
အခုလိုရတားပြစ်ခတ်တက်ပြတ်ခံရမှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကဆက်သွယ်မေးမြန်းလို့မရခဲ့ပါဘူးဖေဖော်ဝါရီလ5ရက်နေ့မနက်ပိုင်းကလည်းကမ်းပလူမြို့နယ်ဗရောက်ပင်ရွာကိုစစ်ကောင်စီရဲ့ခြေမြန်တပ်ရင်း368ကအင်အား100ကျော်နဲ့ပြစ်ခတ်ဝင်ရောက်လာတာကြောင့်ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့တယ်လို့ကမ်းပလူမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့တပ်ရင်း3ကကိုစော်ကပြောပြပါရတယ်။ဒီတိုက်ပွဲကြောင့်စစ်ဘေးရှောင်တွေထပ်ပြီးထွက်ပြေးနေရသလိုဒေသခံတချို့လည်းဖမ်းဆီးခံရတယ်လို့ကိုစော်ကပြောပါရတယ
်။ဆက်လက်ပဲမှာတခါပြည်သူ2ဦးဆက်လက်ရ2ဦးပြင်ပါကြီးရ2ဦးပြည်သူ4ဦးတော့ဖမ်းဆီးသွားတယ်ခုတိပြန်တော့မလွတ်သေးဘူးဗျ။ဗရောက်ပင်ရွာကျတော့သူမီရှုမီရှုတာမှ73လုံးကျွန်တော်တို့ရှုပြီးတော့ကျွန်တော်တို့ဒီ KB2 KB3 ရဲ့ဘတ်ပါတွေရဲ့ပေါင်းပြီးတော့သူတို့အဲ့ဒီမှာဒီအပွဲတည်တည်မှုတွေဖြစ်ကြတယ်ဗ
ျစစ်ဆောင်ရက်ရှိလာတာနဲ့မျှနေရေးစားရေးတွေခက်ခဲလာကြတယ်လို့ဒေသခံတွေကပြောပါတယ်အဓိကအားဖြင့်စံနဲ့စီလိုအပ်နေတယ်လို့ပြောကြပါတယ်စစ်တပ်ရဲ့နေမြေရှင်းလင်းထိုးစစ်တဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းတွင်မှာအိုးအိမ်ဆုံးခွာထွက်ပြေးနေကြရတယ်စစ်ဆောင်အရေးအတွက်တစ်နေ့ထက်တစ်နေ့ပိုပြီးတိုးလာနေပါတယ်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေတာကြီးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လည်းမြန်မာစစ်တပ်ကဆွဆွဲပါတယ်။ KIA နဲ့ PDF တွေကကြီးရွာနေအိမ်တွေကိုမီးရှို့တယ်လို့လည်းမြန်မာစစ်ကောင်စီကတံပြန်ဆွဆွဲတာတွေရှိပါတယ်။